Healthy Life
မင်္ဂလာပါရှင်။သောရရှင်များကိုရောစိတ်ပါကျန်းမာစေဖို့ရည်ရတင်ဆက်ပေးသောမယ့်ခန္ဓာတစ်ခုပဲဖြစ်ပါတယ်။ဒီကနေ့မှာတော့ခန္ဓာကိုယ်ကျန်းမာစေဖို့အတွက်လိုအပ်တဲ့အစာအာဟာရအကြောင်းကိုတင်ဆက်ပေးခြင်းပါတယ်။အစာလဲဆေးဆေးလဲအစာဆိုတဲ့အတိုင်းလူသားတို့အားလုံးနေစဉ်စားနေတဲ့အစာစာတွေထဲကမှခန္ဓာကိုယ်ကျန်းမာရေးအတွက်အထောက်အကူဖြစ်စေတဲ့ဓာတ်တွေကဘယ်အတိုင်းတာတည်ပါဝင်နေလဲ။နောက်ပြီးတော့ဘလို့အကျိုးပြုမှုတွေရရှိခံစားမလဲဆိုတာကိုသိရှိထားတာကအကောင်းဆုံးဆေးဝါးကိုပိုင်ဆိုင်ထားသလိုပါပဲ။
Healthy Life
ဒီနေ့ Healthy Life စီစဉ်ကနေပရိသတ်တွေဝေမျှပေးခြင်းနဲ့ကြောင်းပါကတော့ကြောင်းရှာသီးနဲ့ကြောင်းရှာပွင့်ရဲ့ဆေးဘက်ဝင်ပုံတွေပြပြပေးတော့မှာဖြစ်ပါတယ
် Healthy Life
ဆိုတော့ကြောင်းရှာသီးကိုကြိုက်ကြတဲ့သူတွေဘယ်လိုမျိုးကြောင်းမှာအကျိုးကျေးဇူးရနိုင်မလဲဆိုရင်ကြောင်းရှာသီးဆိုတာကတော့ဒီခက်ရှိရှိခက်ထူထူပုံစံရှိပြီးတော့အစိမ့်အောင်တမမောအညွန့်အောင်ရှိရပေါ့နော်အဲအရသာကတော့ခါတက်တက်ပူရှိရရှိလေးရှိတယ်အစိမ့်ကိုပပလေးလီးပြီးတော့ရေစိမ့်ပြီးတော့တိုးလို့ရတယ်လို့မိခင်ပေးစားရင်းအောင်ပြီးတော့ပပလီးပြီးတော့စားနေတယ်အဲရေသေးချဆေးပြီးတော့ပဲမှုတ်စီကျဲရုနဲ့တုပ်စားတာတွေအဲဒါပြင်ဆန်စည်းရေစားရုနဲ့အချင်းစင်ပြီးတော့စားမျိုးလုပ်စားလို့ရတယ်ပေါ့နော်ဒါကတော့ကြောင်းရှာသီးကဘယ်လိုပုံစံရှိလဲနောက်ပြီးကြောင်းရှာသီးကဘယ်လိုမျိုးစားလို့ရတယ်ဆိုတာမသိတဲ့သူတွေတဲ့ဆုံးပြပြပေးတာပေါ့နော်ဆိုတော့ကြောင်ရှာသီးရဲ့ဆေးဘက်ဝင်ပုံကတော့သူကခါတသက်အရသာရှိတဲ့ကြောင်ရှာသီးရာဘက်တီးရီးယားတွေကိုသူကတိုက်ဖြတ်ပေးပါတယ်ဆိုတော့ကြောင်ရှာသီးကဘက်တီးရီးယားတွေကိုတိုက်ဖြတ်ပေးနိုင်တဲ့အာနိသင်ကိုပိုင်ဆိုင်ထားတယ်ခန္ဓာကိုယ်ကိုဘက်တီးရီးယားတွေနဲ့မှုပိုးတွေကြောင့်ဒါထိခိုက်မှုမရှိအောင်လဲသူကကွယ်ပေးတယ်အဲနောက်ထပ်တစ်ချက်ကတော့ဓာတ်တိုးဆန့်ကျင်အာနိသင်ရှိရပေါ့နော်ဆိုတော့ကြောင်ရှာသီးကဓာတ်တိုးဆန့်ကျင်အာနိသင်ကျော်ဝါးတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ကိုဓာတ်တိုးပစ္စည်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်ကွယ်ပေးတယ်ဆဲတွေထိခိုက်မှုမရှိအောင်ကွယ်ပေးတယ်လို့နာတာရှိယောဂါတွေအနေအကနေပြောလဲသူကကွယ်ပေးပါတယ်ဒါပြင်ကိုရင်းကစိတ်တောက်တွေကိုလည်းဖျက်ရှားပေးနိုင်တဲ့အာနိသင်ရှိတယ်နောက်ထပ်တစ်ချက်ကတော့သူကရောင်ရဲမှုသက်သာစေတယ်ပေါ့နော်ဆိုတော့ကြောင်ရှာသီးကိုနာတာရှည်ရောင်ရဲနာသက်သာစေဖို့အတွက်အသုံးပြုပေးလို့ရတယ်အဲအစ်စ်နာနေတဲ့သူတွေအတွက်ဆိုလို့ရှိရင်တော့အရန်ကိုမှတင့်တော်တဲ့သဘာဝဆေးတစ်မျိုးပေါ့နော်နောက်ပြီးတော့ကြောင်ရှာသီးရာသူကအသေးချမ်းမာစေရပေါ့နော်ဆိုတော့ကြောင်ရှာသီးရာဒီအသေးထိခိုက်ပျက်စီးရာတွေကောက်ကွယ်ပေးနိုင်တယ်ဆေးရည်တောက်သုံးရတာကြောင့်ဒီအသေးထိခိုက်တာကိုအထူးအဆောင်ကောက်ကွယ်ပေးနိုင်ဆန်းရှိတယ်လို့လေ့လာမှုတွေအများလေးသိရပါတယ်ကြောင်ရှာသီးရာဒီကြောက်ကွက်ချမ်းမာစေရပေါ့နော်အဲတော့ကြောင်ရှာသီးရာကြောက်ကွက်မှာသူကကြောက်တဲ့တာကိုလည်းသက်သာစေနိုင်ပါတယ်အဲကြောက်ကွက်ချမ်းမာစေဖို့လည်းအကောင်ဆုံးထောက်ပံ့ပေးတယ် Flavor Night ပါဝင်နေပြီးတော့ကြောက်ကွက်ကအစိတ်အောက်တွေကိုဖျက်ရှားပေးတယ်လို့ဒီကြောက်ကွက်ချမ်းမာစေဖို့အတွက်လည်းအကောင်ဆုံးအဖြစ်ပေးပါတယ်နောက်ထပ်တစ်ချက်ကစီချိုသက်သာပါတယ်ဆိုတော့ကြောင်ရှာသီးကိုစီချိုကောက်ွက်ဖို့ရောဒါကုသဖို့ပါစပီးလို့ရှာတယ်ဆိုတော့သွေးရင်းတကြားတက်ကိုအထီးအောင်ထိညစ်ပေးပြီးတော့ရုတ်တရက်သွေးချိုတက်တာမျိုးမဖြစ်အောင်ကောက်ွက်ပေးတယ်လို့စီချိုမဖြစ်အောင်လည်းသူကကောက်ွက်ပေးနိုင်ပါတယ်ဒါပြင်သူကကိုခံအားလည်းကောင်းစီတယ်ပေါ့နော်ဆိုတော့ဒီကြောင်ရှာသီးမှာကဒီဓာတ်တိုးဆက်ချာနဲ့တင်ကြွားပြီးတော့ခန္ဓာကိုယ်ရဲ့ကိုခံအားကိုအကောင်းဆုံးအားဖြစ်ပေးနိုင်တဲ့အရာရှိတယ်ဆိုတော့ကြောင်ရှာသီးစားသုံးမယ်ဆိုလို့ရှိရင်တော့ဒါဆွေးတို့ကိုခံအားကောင်းစေမဲ့စားတော့နေထမှုပုံစံတစ်ခုလည်းဖြစ်တယ်ပေါ့နော်နောက်ထပ်တစ်ချက်ကသူကအစာချေစနစ်ကိုကျန်းမာစေပါတယ်အစာချေအဆစ်ကိုထိညိပေးပြီးတော့ရှင်ပူရာတွေအစာမကြေတာမျိုးမဖြစ်အောင်ကောက်ွယ်ပေးတယ်။လီထိုးလျောင်းနာတွေကိုလည်းသက်သာစေနိုင်ပါတယ်။ဒါပြင်ကင်ဆာကိုလည်းကောက်ွယ်ပေးပါတယ်။ဆိုတော့ကြောင်ရှာသီးရဲ့ဒီနောက်ထပ်ကျန်းမာရေးအာဏိသင်တစ်ခုကလူတိုင်းကြောက်ကြတဲ့ကင်ဆာမဖြစ်အောင်ကောက်ွယ်ပေးရစရာပေါ့နော်။ဆိုတော့ကင်ဆာဆဲတွေမပြင်းအောင်လည်းသူကဟန်တာပေးနိုင်စွမ်းရှိသေးတယ်။အဲဘာတွေသတိထားမလဲဆိုရင်တော့ကြောင်ရှာသီးရဲ့ဆေးပတ်ဝင်နာမဲ့ပေမဲ့ယောဂခံရှိတဲ့သူတွေကျန်းမာရေးအခြေအနေတစ်ခုခုကြောင့်ပေါ့နော်။ဒီလိုမျိုးဆေးပုံမှန်တောက်နေရတဲ့သူတွေနဲ့နှုတ်တိုင်းမိခင်နဲ့ကိုယ်ဝန်ဆောင်တဲ့အနေနဲ့ဆံဝင်တဲ့အတိုင်းပဲပြီးတော့မှသေချာလေးစားပေးတင်ပါတယ်စီချိုရှိရသူတွေအနေနဲ့ကတော့ဆေးတောက်နေရမယ်ဆိုလို့ရှင်တော့အရန်ကိုမှအလုံးကျုံမစားဖို့အကြံပေးချင်ပါတယ်အဲဆက်ပြီးတော့ကြောင်ရှာပွင့်အကျိုးကျေးဇူးတွေကြောင့်ကိုတခါလေးပြပြပေးချင်တယ်ဆိုကြောင်ရှာသီးကိုလူတော်များများစားကြပေမဲ့ဒီကြောင်ရှာပွင့်တွေကိုတော့စားတဲ့လူကတော့တိတ်မများကြဘူးပေါ့နော်တကယ်ကတော့ကြောင်ရှာသီးကစားလို့ကောင်းတယ်လို့ကြောင်ရှာပွင့်လေးတွေကလည်းစားလို့အရန်ကိုမှကောင်းပါတယ်ကြောင်ရှာပွင့်ဆိုတာကကြောင်ရှာပင်ရဲ့အပွင့်ပေါ့နော်ပန်းပွင့်အတွင်းပိုင်းကအဝါရောင်ဖျက်ဖျော်လေးနဲ့အပြင်ဘက်ကတော့အနီရောင်ခက်ဖျက်ဖျော်လေးရှိပါတယ်အဲအသားတူတူလေးနဲ့စားလိုက်မယ်ဆိုရင်သူကထုတ်ထုတ်ထုတ်နဲ့အရန်ကိုမှစားကောင်းတယ်ပေါ့နော်ဆိုတော့ပြုတ်ပြီးတော့ငပိရင်နဲ့တူလို့ရတယ်လို့ဒါပြုတ်ပြီးတော့ပပလီစီကျက်မြေဘက်ထောင်ကျက်တုံစိန်နောက်ပြီးတော့နှမ်းပစုံကြောင်းမိုးတို့နဲ့တံမြိုင်လေးညှစ်ပြီးတော့သုတ်ဆိုင်လဲစားကောင်းတယ်ပေါ့နော်ဆိုတော့ကြောင်ရှောက်ပွင့်လေးကစီဖက်အရန်ကိုမှဝင်တယ်ပေါ့နော်အဲဘယ်လိုမျိုးစီဖက်ဝင်လဲဆိုရင်သူကသွေးရင်းတခြားတက်ကိုထိညိပေးတယ်စီချိုကိုတက်တာစီတက်လို့ကောက်ကွယ်ဖို့အတွက်လဲစားပေးလို့ရပါတယ်နောက်ထပ်တစ်ချက်ကအစာချေစနစ်ကျန်းမာစေရပေါ့နော်ဆိုတော့ဒါဥနှံ့ရံတွေအစာရည်ရံတွေကဆဲရီကိုကျန်းမာစေပြီးတော့အစာရည်အနာဖြစ်တာတွေကိုလဲတက်တာစီနိုင်ပါတယ်ဓမ္မတက်မှုလဲသူကတက်တာစီရယ်ကြောင်ရှောက်ပွင့်ကိုအရေးပြားဓမ္မတက်မှုတွေတက်တာစီနိုင်ပြီးတော့ဒီဝက်ချန်အပါဝင်ပေါ့နော်အရေးပြားပြဿနာတွေကြောင့်ရောင်ရမ်းမှုတွေကိုလည်းတက်တာစင်နေပါတယ်။အခုဆိုရင်တော့ဒီနေ့ Healthy Life စီစဉ်ကနေကြောင်ရှာသီးနဲ့ကြောင်ရှာပွင့်ရဲ့ဆေးဘက်ဝင်ပုံတွေကြောင့်ကိုပရိသတ်တွေတက်ဝင်များပေးခဲ့တာဖြစ်ပါတယ်။အားပေးနာဆင်ပေးခဲ့ကြတဲ့ပရိသတ်တွေတို့ရောက်ချစ်စီကိုလည်းကျေးဇူးများတင်ပါတယ်ရှင်
။ Healthy Life